တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အကြီးအကျယ်အထိနာခဲ့ရတဲ့မြန်မာတပီးဝလံတင်ပို့မှုကဖေဖော်ဝါရီလနှောင်းပိုင်းတော့မှအနည်းငယ်ပြန်ဥမော့လာနိုင်လိမ့်မယ်လို့မူဆယ်နေဆက်ကုံတွယ်ကြီးအတိုင်းဝိုင်းကမျှော်လင့်နေပါတယ်။တရုတ်ဘက်ကတော့ကန့်သက်အထင်းချုပ်မှုတွေလှုပ်လာတာကြောင့်မြန်မာတပီးတင်ပို့ရောင်းချမှုကပမာဏ90ရာခိုင်နှုန်းလောက်ကျဆင်းသွားတာပါ။ဈေးကလည်းထက်ဝက်နီးပါးကျဆင်းသွားပါတယ်။ဖေရဲသည်ဆိုလို့ရှိရင်ရောင်းချမှုလုံးဝရပ်သွားပါတယ်။တရုတ်ကိုတပီးဝလံတင်ပို့မှုပုံမှန်ပြန်ဖြစ်လာနိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့မတ်တင်ဂီထိုက်စူးစီးတင်ပြထားပါတယ်
။တရုတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လက်တလောတီးတီးတာတာအထိနာနေရတာကတရုတ်ဈေးကွက်ကိုရည်ရွယ်စိုက်ပျိုးထားတဲ့ဖျဲနဲ့တခွားမှွေစိုက်ပျိုးထုတ်လုပ်မှုဖြစ်ပါတယ်။ဒါပေမဲ့တရုတ်ဘက်ကအခုဖေဖော်ဝါရီလနှောင်းပိုင်းမှာခီးသွားလာခွင့်အပါအဝင်အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်ဖို့ရှိနေတာကြောင့်မြန်မာဘက်ကတစ်တီးအဝဲအနေငယ်ပြန်တက်လာနိုင်မလားဆိုပြီးနေဆက်ကုံတယ်ကြီးတွေကမျှော်လင့်ကြပါတယ်တရုတ်ဘက်ကဈေးကွက်အခြေအနေကိုမူဆယ်တရငားမိုင်ကုံတွယ်ရေးဆောင်ကခွာညိုတစ်တီးပွဲယုံလုပ်ငန်းရှင်ဆိုင်းခင်မောင်ကအခုလိုပြောပါတယ
်ရှင်းလားလားကိုပြောရမယ်ဆိုရင်တော့ဒီတရုတ်ဘက်ကသူ့ရောဂါခင်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူတည်ဖေဖော်ဝါရီ18ရက်နေ့23ရက်နေ့တွင်မှာထင်းချုံနိုင်ဖို့သူ့ဖက်ကလည်းမျောလင့်တယ်ထင်းချုံနိုင်ပြီဖြစ်စေမထင်းချုံနိုင်ပြီဖြစ်စေသူကရန်တရားတွေတော်တော်များများလဲအဲ့ဒီရက်ပိုင်းမှာသူကပြန်ပြီးလဲပတ်လိုက်မှာဒီကတေဘုဆောင်ရေးကန္တာပညာရေးကန္တာကျမ်းမာရေးကန္တာနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်နောက်အတော့ဖွင့်စစ်စေးမှုအပိုင်းတွေကိုစတင်တပတ်နေပြီတချို့ကလဲပတ်ဖို့တာဆူနေပြီအမေအရေးကြီးဆုံးကပါလဲဆိုတော့ဒီသွားလာရေးဌာနနဲ့ဆက်ဆိုင်တဲ့ဒီ hotel တို့ restaurant တို့အဲ့ဒီအပိုင်းတွေမှာပုံမှန်အခြေအနေဖြစ်မှကျွန်တော်တို့တည်တည်တွေရဲ့စားသုံးမှုကလည်းတဖြည်းဖြည်းတက်လာတယ
်။ဆိုင်းခင်မောင်ကိုတင်းငင်းကနွေနေမနဲ့ခင် VOA ကနေ Skype ကနေဆက်သွယ်မေးမြန်းခဲ့တာမှာလက်ရှိနေဆက်ဈေးကွက်ဖျဲတင်ပို့ရောင်းချမှုကတော့လုံးဝနှိပါရက်ဆိုင်နေပြီလို့သူကပြောပါတယ်
။အခုအချိန်မှာကျွန်တော်တို့ဒီကုံတွယ်မှုဒီဖရဲတိပို့ကုံတခွားမွေးပို့ကုံကဒီအချိန်ကလိုင်းလိုင်းပေါ်တဲ့အချိန်အမောင့်အများဆုံးတင်ပို့နေတဲ့အချိန်ပေါ့လေနော်တနေ့တော့အနည်းဆုံးအစီး300 400လောက်ပို့နေရတဲ့အချိန်နေမှာအခုအစီးရဲ့10ကဏ္ဍမျိုးပို့ဖို့
ဇန်နဝါရီလနှောင်းပိုင်းကနေအခုဖေဖော်ဝါရီလလယ်ပိုင်းအထိရက်20ကာလအတွင်းတရုတ်ဘက်ကဖရဲနဲ့တခွားမွေးအဝယ်ချသွားပြီးတဲ့နောက်ဆုံးရှုံးမှုကအနည်းဆုံးအမေရိကန်ဒေါ်လာတန်90လောက်ရှိမယ်လို့ကုန်တယ်တွေကခန့်မှန်းထားကြပြီးဒီထက်ဆိုတဲ့အခြေအနေကတော့လက်ရှိရင့်မဲ့ဖို့ရှိနေတဲ့ဖျဲနဲ့သခွားတွေအတွက်ဈေးကွက်မရေရာတဲ့အနေအထားဖြစ်ပါတယ်မြန်မာနိုင်ငံတွင်းစိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေတဲ့က10မျိုးလောက်ကိုပဲတရုတ်ကတရားဝင်တင်သွင်းခွင့်ပြုထားပြီးတရုတ်ဈေးကွက်ကိုအဓိကအားထားပြီးပြည်ရင်းမှာစိုက်ပျိုးထုတ်လုပ်နေတဲ့ဖျဲခင်းတွေကလက်ရှိရင့်မဲ့နေပြီးအခင်းတွေမှာတော့တီးနှံတွေပျက်စီးကုန်ပါပြီ။အခုချိန်မှာစပြီးရင့်မဲ့စပြုတဲ့အခင်းတွေကတော့တရုတ်ဈေးကွက်ပြန်ပွင့်မလားဆိုတဲ့အပေါ်မှာမျှော်လင့်နေကြရပါတယ်။ဖျဲနဲ့သခွားမွေးစိုက်ပျိုးထုတ်လုပ်မှုကပြည်ရင်းဈေးကွက်ဝယ်လိုအားထက်အစပေါင်းများစွာပိုရှံနေတာဖြစ်ပါတယ်ရှင်။